အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုဟာလာမယ့်2021ခုနှစ်မှာလူတွေနေစဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ကာကွယ်ဆေးမပေါ်ခင်ကဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာနဲ့အခုကာကွယ်ဆေးတွေပေါ်လာခဲ့တဲ့နောက်ပိုင်းစမ်းသပ်မှုမှာဘာတွေသတိထားဖို့လိုပါသလဲ။မြောက်ကရိုလိုင်းနားပြည်နယ် Greenfield က Biden Medical Center အနုစည်းဝဘေးကဓာတ်ခွဲခန်းတာဝန်ခံဒေါက်တာချူမြတ်တွေကိုမင်းများတင်ပြပေးပါပ
ါ။ရိုလိုင်းနားဓာတ်ခွဲခန်းက Biden Medical Center ကမြောက်ကရိုလိုင်းနားမှာအဲဒီ Microbiology Lab ပါပေါ့နော်။အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်။3မျိုးမှာမှ2မျိုးကတော့COVID ကိုဖြစ်စေတဲ့ coronavirus ပိုးရှိမှုရှိသူရဲ့ RNA ကိုစံသက်တာ antigen test ထုတ်တာရယ်ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတဲ့နည်းရယ်ဆိုတော့နှစ်ခုကတစ်မျိုးနောက်တစ်နည်းကကြတော့ antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုဟာ black mark ရှိရှိရှိရှိရောဂါရှိပြီးသားဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူ test အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာ2မျိုးပေါ့နော်ရောဂါပိုးရှိလားရယ်ခံအားရှိလား
ဆိုတော့အဲ့လိုမျိုး PCR နဲ့ antigen ဒီအဲ့နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတောက်နေဆိုတာ
ਨੇ antigen ကများတော့အဖြစ် primary care ပေါ့နော် primary care office တွေမှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်ဘာလို့လဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲညံလဲညံလဲဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလက်ဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြတယ်ဆိုရင် clinic ကိုသွားကြတယ်ဆို clinic မှာ point of care ဆိုပြီးတော့သူကတိုက်ရိုက် test ပေါ့နော်အဲ့ setting မှာတုံးတာများတယ်ပြီးတော့ PCR တွေကကြတော့ test platform ကလည်းအမျိုးမျိုးရှိရတဲ့ကြောင့်မလို့ lab တွေထဲမှာပဲတုံးတာများတယ်ပေါ့နော် PCR test က
ဒီရောဂါပိုးရှိမရှိစမ်းသပ်တဲ့ကြမှာကိုခံစမ်းတာဘယ်အချိန်မှာတုံးပါလဲ
ကိုခံစမ်းတာကြတော့လူနာတစ်ယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူတဘောနဲ့သူအရင်တုန်းကကိုဗစ်ရှိကြလားမရှိကြလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့ချိန်မှာသုံးလို့လည်းရတယ်။နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အနစ်လုပ်လိုက်တယ်ပေါ့နော်။ဖေးရုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင်သူ့မှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူး။ဒါပေမဲ့တခြားကိစ္စကြောင့်မလို့ဖေးရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်။ဆိုတော့ဆက်တင်အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်။ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တွေမသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်။အဲ့လိုမျိုးကိုယ်အသိကျင်နေဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့နော်
။အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစမ်းသပ်မှုကတော့ဘယ်လောက်အရေးပါလဲပြောပြပါ
။ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတဲ့စမ်းသပ်တဲ့ test ကကြတော့ antibody test ပေါ့နော်။ဆရာဟာကအရေးကြီးလာတယ်။ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီ။ပထမစလုံးထိုးသည်ဖြစ်စေ၊ဒုတိယစလုံးထိုးသည်ဖြစ်စေ။ cost ပြသွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းဖို့အတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော်
။ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂါပိုးပွားထားတဲ့ဥစ္စာကိုကိုထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်။ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂါပိုးရောက်နေတယ်လို့ကိုရဲရလည်းအတိအမှတ်ပြုပြီးတော့ကိုခန်းကြီးထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိစမ်းသပ်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်တယ်လည်းပြောပြပေးပါ
ပြီးတော့ရှိနိုင်ပါလေယောဂပိုးရှိရင်ဆိုတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုရဲ့ကိုခန္ဓာကိုကြွအောင်လုပ်ပေးရပါတော့။အဲကြမ်းမှာကိုခန္ဓာကနေပြီးတော့မှ antibody ထုတ်တယ်။အဲ့ဒီအချိန်မှာကိုက covid test လုပ်တဲ့ဒီအစိုးဆောင်ကပြော antigen test ဖြစ် PCR ပဲဖြစ် covid test ထုတ်တဲ့ဟာနဲ့သွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်။ဆိုတော့ဒါကလည်းအချိန်နေပုံမှန်မူတည်တယ်ပေါ့နော်။အကယ်၍ကာဝစီထိုးရတဲ့လူဆိုလို့ရှိရင်လည်းကယ်ပြီးဟိုဖျားလာရင်နာလာရင်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာဟိုကိုဗစ်ဝါတိုင်းနေဆိုလို့ရှိရင်ဒါကိုရဲ့ဆရာဝန်ပြောပြရမှာငါမှကာဝယ်ဆေးထိုးတာလေဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အခြေအနေရှိနေပေါ့နော်အကယ်၍ကိုကကိုဗစ်ကြောင့်လည်းဖျားတာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပေါ့နော်ဆိုတော့ အဲ့ဒီမှာဘာကြောင့်ဟိုဖြစ်မှမသိပဲနဲ့အချိန်မှာကိုကကိုဗစ်အာကာဝစီရလဲထိုးရပြီးသားမှာမှာကိုဗစ်ဆက်စာတုံးနေဆိုလို့ရှိရင် force force ရနိုင်တာပေါ့နော်
ဒီ covid 19 testing နဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ testing အတွက်က test kit ဆီရတဲ့တိတ်မရပါဘူးဒါမျိုးအနေအထားမျိုးမှာဒီ testing လုပ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအကြံပေးချင်ပါလဲဒီကယောဂပိုးရှိမရှိစမ်းသပ်တာကို
အဲ့လိုမျိုးပေါ့နော် test available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် testing က limited capacity လို့ခေါ်ပါနော် limited ဖြစ်နေတဲ့အချိန်မှာကိုကယောဂလက္ခဏာပြလာတယ်တို့လိုမျိုး covid လိုမျိုးဆင်းဆင်းဖြစ်တာတို့အခုဒီတောင်းနေရတဲ့ဖြစ်နေတဲ့အကြောင်းမလို့ covid လက်ဖြစ်နိုင်တယ်တုတ်ကွေးလက်ဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိတ်ပြီးတော့လုံလုံလောက်မရှိနေတဲ့အချိန်မှာဘာကိုအကြံပေးလို့ရလဲဆိုတော့ကိုယ်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ကို antigen test ကတော့ကြည့်နိုင်တော့တောင်းတာပေါ့ antigen test က PCR test လို့ရှိရင်ပြေုံနေ clinic တွေမှာသုံးတာများတဲ့အတွက်ကြောင့်လို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့တရိပ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေရှိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းသပ်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူ quarantine လုပ်နိုင်ရင်လို့တို့သက်သက်နေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအသိပေးပါနဲ့ပေါ့နော်သူခွဲနိုင်ကြလားခွဲနေပြီးတော့ quarantine လုပ်နေပေါ့နော်
ဒေါက်တာချူမြတ်တွေပါ covid ယောဂပိုးရှိမရှိအမြင်စစ်ဆေးနိုင်တဲ့အိမ်သုံး covid 19 post secretary တမျိုးကိုတော့ American နိုင်ငံက Lucira ကုမ္ပဏီကနေတီထွင်နိုင်ပြီဖြစ်ပါတယ်။နိုင်ဝက်လောက်တွင်အဖြစ်ထောက်ပေးနိုင်တဲ့ဒီကရိယာကိုဆရာဝန်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်တွင်ကျယ်ကျယ်သုံးနိုင်ဖို့တော့အချိန်ယူရအောင်မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေ။နောက်တစ်ပတ်မှာတန်းတူဆုံကြအောင်နော်။